အခုလိုမြန်မာစစ်ဆေးရဘက်ကနေတစ်ဖက်သက်ရေးဆွဲနေတဲ့အခြေခံဥပဒေကိုအမေရိကန်ပြည်ထောင်စုကနေလက်မခံဖို့အတွက်အမေရိကန်လွှတ်တော်မှကြိုးပမ်းနေတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကြိုးဆိုလိုက်ပါတယ်။ဒါပေမဲ့ဖွဲ့စည်းပုံကိုအတီးဖြစ်စေမဲ့လူမှုဆန္ဒခံယူပွဲကိုတော့တပိတ်မှောက်မှာမဟုတ်ပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတင်ပြပေးမယ်သူကတော့ထိုင်းအခြေစိုက်သတင်းတောက်မှတ်အေးမှာပါရှင်။
အမေရိကန်လွှတ်တော်ကနေစစ်အစိုးရတစ်ဖက်သက်ရေးဆွဲနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်မခံဖို့အတွက်လွှတ်တော်မှာကြိုးပမ်းနေတဲ့ကိစ္စကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြိုဆိုလိုက်ပါတယ်
အမေရိကန်ရဲ့သဘောထားမှာဒီဖွဲ့စည်းပုံအခြေခံဥပဒေကို reject လုပ်ဖို့ပြောတာဒါပြောစင်ပြောထိုက်တယ်လို့အင်္ဂလိပ်ယူဆကျွန်တော်တို့ဖွဲ့ချုပ်အနေနဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲထားတာဒီမိုကရေစီရောလူ့အခွင့်အရေးရောပေါ်ဆောင်နိုင်မှုမရှိဘူးလို့ယုံကြည်တဲ့အတွက်လက်မခံဘူးဒါကြောင့်ဒီလိုသွင်းနေတာတွေကိုကြိုးစို့ပါ
ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းစစ်အစိုးရရဲ့ဖွဲ့စည်းပုံကိုလက်မခံကြဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်ဖို့သမရဘုတ်ကိုအမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းပြောဆိုနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးညံဝင်းက
ဒါအားတဲ့ဖွဲ့ရပါလေကမ္ဘာကုလသမဂ္ဂရင်းအနေနဲ့ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေမှာအလုံးပါဝင်နိုင်ရေးကိုအစတည်းကပြောဆိုထားတယ်အစတည်းကသဘောတူတာအလုံးပါဝင်နိုင်တဲ့အခါမှာလိုအပ်တဲ့ device တွေလုံနိုင်တာပေါ့နော်အလုံးမပါဝင်တဲ့အခါတစ်ဖက်သားဖြစ်တယ်။ဒါဒီတစ်ဖက်သားဖွဲ့စည်းပုံအခြေခံဥပဒေကြီးကိုလက်မခံတိုက်ဘူးဆိုတာကတော့ရှင်းပါလေ
။စစ်အစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်မခံရေးကိစ္စနဲ့ပတ်သက်ပြီးကြိုးစိုးနေချိန်မှာပဲဖွဲ့စည်းပုံကိုအတီးဖြစ်စေမဲ့လူမှုဆန္ဒခံယူပွဲနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှင်းလင်းတဲ့သဘောထားကိုမေးတဲ့အခါမှာတော့
အဲဒီသဘောထားကိုအဖွဲ့ချုပ်အနေနဲ့သိမကြခင်မှာထုတ်ပြန်ပါမယ်။နော်ထုတ်မပြန်ခင်တော့အငယ်တို့ပြောနိုင်တာတစ်ခုပဲရှိတယ်အငယ်တို့ကဘွိုက်ကောက်တော့မလုပ်ဘူးဒါမလို့ဘယ်လိုလုပ်သင့်တယ်ဆိုတာကိုလိုအပ်တဲ့ဟာကိုထုတ်ပြန်ပါမယ
်မေလလူလူစန္ဒခံယူပွဲကိုတပိတ်မှမှုမလုပ်ဘူးဆိုပြီး NLD ကဆိုလိုက်တာကြောင့်1990ပြည့်နှစ်ရွေးကောက်ပွဲရက်လက်ကိုပယ်ဖျက်တယ်လို့မဖြစ်နိုင်ဘူးလားလို့မေးတဲ့အခါမှာတော့
ပယ်ဖျက်တယ်မပယ်ဖျက်ဘူးဆိုတဲ့ပြဿနာမရှိဘူးပြဿနာကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအတိဖြစ်မဖြစ်ဆိုတဲ့ပြဿနာပဲရှိတယ်အငယ်တို့အဲ့လိုပဲမြင်ပါ
မြန်မာစစ်ဆေးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အမေရိကန်ပြည်ထောင်စုကနေလက်မခံဘူးဆိုရင်မြန်မာနိုင်ငံမှာဘလို့အတိုင်းအတာအထိတည်ရမှုတွေဖြစ်သွားနိုင်ပါသလဲမေးတဲ့အခါမှာတော့
အများကြီးရှိတာပေါ့ဒီလုံခြုံရေးကောင်စီကတခုခုညာနဲ့ပတ်သက်ပြီး reject လုပ်ဖို့ပြောမယ်ပြောတဲ့အခါမှာဒါသတင်းဌာနတွေရောနိုင်ငံတကာလားဒါတွေကိုဆက်ဆင့်ပြောမယ်ဒါတွေကပြည်သူ့ကြားမှာစိတ်ဝင်သွားရင်ဒါဟာအများကြီးအကျိုးရှိပါ
အခုဆိုရင်မြန်မာစစ်ဆေးရရဲ့လူမှုဆန္ဒခံယူပွဲနဲ့ပတ်သက်ပြီးတပိတ်မောက်ဆန့်ကျင်တဲ့အတန်တွေလည်းရှိနေသလိုမဲယုံကိုသွားပြီးတော့ကန့်ကွက်မဲထဲကြဆိုတဲ့အတန်တွေလည်းထွက်ပေါ်နေပါတယ်။ဒီအခြေအနေတွေကြောင့်လူမှုတွေကြားထဲမှာရှင်းလင်းတိကျတဲ့အဖြေရှိဖို့လိုအပ်နေပြီဖြစ်ကြောင်းရန်ကုန်လူမှုတွေကတော့ပြောဆိုနေပါတယ်ရှင်။